ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမိုင်းဝင်ရွေးကောက်ပွဲပေါ်နိုင်ငံတကာကအာရုံစိုက်နေချိန်မှာပဲအဆိုးအဝါဆုံးကြုံခဲ့ရတဲ့သဘာဝဘေးဒဏ်ကနေပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာသတင်းတွေမှေးမှိန်သွားခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဆန်းပိုင်းကမြန်မာနိုင်ငံမှာချင်းပြည်နယ်မှာကျင်းပခဲ့ရတဲ့ရေကြီးမြေပြိုမှုတွေကြောင့်အိုးမဲ့အိမ်မဲ့ပြစ်ခဲ့ရသူထောင်နဲ့ချီရှိစေဖြစ်တယ်လို့ဆုံးရှုံးသွားတဲ့လူမှုဘဝတွေခက်ခက်ခဲခဲပြန်လည်ထူထောင်ရေးဟာလည်းစတင်နိုင်ုံသာရှိပါသေးတယ်။ VOA သတင်းတောက်တွေဖြစ်တဲ့ဒန်နီယယ်ဒီကတ်တာရက်စ်နဲ့ဆိုင်မွန်လူးဝစ်တို့ချင်းပြည်နယ်ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုမန္နနာချန်ကတင်ပြပေးပါမယ်
။ချင်းပြည်နယ်မှာဒီနှစ်ဆန်းပိုင်းကမိုးကြီးကျယ်ရွာသွန်းမှုကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရမှာမြေပြုံမှုတွေကြောင့်အိမ်ပေါင်းရာနဲ့ချီဆုံးရှုံးခဲ့ရတယ်လို့လူမှုဘဝတွေမှာလည်းထိခိုက်ခဲ့ရတာပါ။ဟာခမြို့တော်ကတန်မောင်းနဲ့မိသားစုဟာဆိုရင်အိုးအိမ်ဆုံးခွာပြီးအပျက်စီးတွေကြားမှာနေထိုင်နေရပါတယ်။အသက်ဆောင်နေတဲ့မျိုးစုံသားကရွာမှာပြန်လဲအခြေမချနိုင်ခင်တခြားမိသားစု450လောက်နဲ့ဒုက္ခသည်စခန်းတစ်ခုမှာနေထိုင်နေသူပ
ါ
အိမ်မီးလောင်သွားရင်တောင်မှပြန်ဆောက်လို့ရသေးတယ်အခုကတော့ဒီလိုမဟုတ်ဘူးအိမ်ရှိပေမဲ့မြေမရှိတော့ပြန်သွားလို့လည်းမရတော့ဘူးလေလို့သူကချင်းမသားနဲ့ပြောသွားခဲ့တာဖြစ်ပါတယ်ရှင်းနှစ်ထဲမိုးကြီးရင်မြေပြိုရာတွေထပ်ပြစ်နိုင်တယ်လို့လည်းကြွန့်ကျင်သူတွေကသတိပေးနေကြတာပါအစွန်ဖြားကျေးရွာတွေမှာပျက်စီးသွားတဲ့ချမ်းမြေနဲ့လမ်းတွေကိုပြုပြင်ဖို့ကြိုးစားနေကြဆဲဖြစ်တယ်လို့အစားအစာနဲ့လောင်စာလိုမရှိမဖြစ်လိုအပ်နေတဲ့ပျက်စီးတွေပို့ဆောင်ဖို့မှလည်းခက်ခဲနေပါတယ်။ဖလန်းမြို့နယ်ကယ်ဆယ်ရေးကော်မတီအတွင်းရေးမှူးတောင်ဘိတ်ကတော့
In Phalam it's not the damage is not that big in the town but it's
ဖလန်းမြို့ပေါ်မှာတော့ဒီလောက်ကြီးမပျက်စီးဘူး။ဒါပေမဲ့ရွာတွေမှာတော့တော်တော်လေးများတယ်ကျော်ပေါင်း23ရွာပြောင်းရမှာဆိုတော့တစ်မြို့လုံးရွှေ့ရမှာပဲ
အလူရှင်တွေကတော့ပြန်လဲထူထောင်ရေးအတွက်ဒေါ်လာတန်းနဲ့ချီကူညီဖို့ကတိပေးထားပေမဲ့မြန်မာနိုင်ငံရဲ့အစည်းအဝေးဆုံးနဲ့လမ်းပန်းဆက်သွယ်ရေးအစိုးဆုံးဒေတာရဲ့စိန်ခေါ်မှုကကြီးလွန်းတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပီတာပရင်ဘယ်ကပြောပါတယ
် The flood waters go up, the flood waters go down, some houses are damaged, some roads may be damaged, some bridges are washed away.
မကွေးတို့စကိုင်းတို့မှာရေကြီးတဲ့အခါကြီးလိုက်ပြန်ကျတဲ့အခါကျလိုက်အိမ်တွေလမ်းတွေပျက်စီးတာရှိမယ်တရားတချို့ရေထဲမျောတာမျိုးရှိမယ်ချင်းပြည်နယ်မှာကတော့အိမ်တွေတင်ပါသွားတာမဟုတ်ပါဘူးမြေရောဘဝရောဆုံးရှုံးကြတာမို့စိန်ခေါ်မှုကအမတန်ကြီးပါတယ
်ချင်းပြည်နယ်တောင်ပေါ်ဒေသကဒဏ်ရာဒဏ်ချက်တွေဟာဒေသခံတွေရဲ့ဘဝမှာအဆိုးဝါးဆုံးကြုံခဲ့ရတဲ့ကပ်ဘေးဒဏ်ကိုအမှတ်ရစရာဖြစ်ကြံနေစေအချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကတော့အခုမှအစပြုအစစ်မှသာရှိနေစေဖြစ်ပါလေရှင်